အာဏာသိမ်းစစ်ကောင်စီကထုတ်ပြန်တဲ့အမိန့်ညွှန်ကြားချက်ဥပဒေတွေအလုံးဟာတရားမဝင်ဘူးလို့2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောလိုက်ပါတယ်အင်တာနက်နဲ့အွန်လိုင်းဆက်သွယ်ရေးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်သွားမဲ့စိုက်ဘာလုံခြုံရေးဥပဒေဆိုတာကိုပြဋ္ဌာန်းဖို့စစ်ကောင်စီကပြင်ဆင်နေချိန်မှာပဲ NLD ပါတီကအခုလိုပြောလိုက်တာပါဒီဥပဒေအတည်ဖြစ်သွားပြီဆိုရင်အင်တာနက်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့သူတို့ဝန်ဆောင်မှုကိုသုံးစွဲသူတွေတည်ရှိတဲ့နေရာကိုဖော်ပြရမှာဖြစ်ပြီးအချက်လက်တွေကိုလည်း၃နှစ်စာအထိတင်းစီထားမှာဖြစ်ပါတယ်။အာဏာပိုင်တွေကတောင်းဆိုရင်အဲ့ဒီအချက်လက်တွေကိုထုတ်ပြရမှာဖြစ်ပြီးထိမ့်သိမ်းထားဖို့ပြက်ကွက်သူတွေကိုထောင်ဒဏ်၃နှစ်ဒါမှမဟုတ်ငွေဒဏ်ဒေါ်လာ8500ဒါမှမဟုတ်2မျိုးစလုံးချမှတ်နိုင်တယ်ဆိုတာလက်ရှိပြန်ဝေထားတဲ့ဥပဒေမူကြမ်းထဲမှာဖော်ပြထားပါတယ်။ဒီဥပဒေသာပြဋ္ဌာန်းပြီးပြီဆိုရင်မြန်မာနိုင်ငံတွင်းအင်တာနက်အသုံးပြုသူတွေအနေနဲ့အချိန်မရွေးဖမ်းဆီးအရေးယူထောင်ချခံရနိုင်တဲ့ Android နဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ဒါကြောင့်လဲဒီဥပဒေမူကြမ်းကိုပြည်တွင်းပြည်ပမှာကြဲကြဲပြန့်ပြန့်ကန့်ကွက်နေကြတာပါ။နိုင်ငံတော်ရဲ့ဥပဒေပြည်ရေးအာဏာဟာလူထုရဲ့စန္ဒမဲနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့အတိအမှတ်ပြုမှုနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH မှာပဲတည်ရှိပြီးတရားဝင်အစိုးရအဖွဲ့စီကနေမတရားတဲ့နီလန့်နဲ့အာဏာကိုလွတ်ယူထားတဲ့စစ်ကောင်စီမှာမရှိဘူးလို့ NLD ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။